နေပြည်တော်မှာဖမ်းဆီးခံထားရတဲ့မျက်စိမသတင်းဌာနအက်ဒီတာတဦးဖြစ်တဲ့ကိုတန်းထိုင်အောင်ကိုတက်မတော်ပြုတ်ခွဲအောင်လှုပ်ဆောင်လှုပ်ဆော်မှုပုံမှန်905-ကကြီးနဲ့ဒီနေ့မတ်လ22ရက်နေ့မှာနေပြည်တော်ထောင်တွင်းတရားရုံးကထောင်ဒဏ်2နှစ်ချမှတ်ခဲ့ပါတယ်။ကိုတန်းထိုင်အောင်ကိုထောင်ချလိုက်တာနဲ့ပတ်သက်လို့သူ့ရဲ့ဖခင်က VOA ကိုခုလိုပြောပါတယ်
။အဲထောင်2နှစ်ချလိုက်တယ်။2နှစ်ချတယ်။ထုတ်ခံထားရတဲ့တစ်နှစ်ပါပါတယ်ပေါ့။ကမ္မနာတော့6လ9လနေအောင်မပြောရွှေ့ရနေဆိုရင်ဘာပြောအောင်လဲသူ့လို့သူ့လုပ်တယ်သူ့တာဝန်သူထမ်းဆောင်သွားတာပဲကျွန်တော်တို့ကခံကားမှာပေါ့ဒီကနေဖေရိုမေရိုကျမ်းမာရေးဒီဥစ္စာဒီထွက်လာတဲ့တည်းအမေရိုဖေရိုကျမ်းမာမမနဲ့တွေ့ရတာကျင်းတတ်ပြီးသားပဲပြောပါထိတ်ကတော့ပြောမလဲပ
ြသူ့ကိုမတ်လ9ရက်နေ့ရုံးချိန်မှာဆွဲချက်တင်ခဲ့ပြီးတော့မတ်လ22ရက်ဒီနေ့မှာထောင်ထံအမိန့်ချခဲ့တာဖြစ်ပါတယ်2022ခုနှစ်မတ်လ19ရက်နေ့ကနေပြည်တော်ဒက္ခိဏသီရိတရားရုံးရှိမှာ NLD သဘာပတိအဖွဲ့ဝင်ဦးဝင်းထိန်ရဲ့ရုံးချိန်အကြောင်းသတင်းရယူနေစဉ်သတင်းတောက်ကိုတန်းထိုင်အောင်ကိုအရဝတ်ဝတ်ထားတဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေကဖမ်းဆီးခဲ့ပြီးတဲ့နောက်အခုလိုတရားစွဲထောင်ချခဲ့တာဖြစ်ပါတယ်။ဆရာနာသိမ့်ပြီးတဲ့နောက်ဖမ်းဆီးခံရတဲ့နောက်ထပ်သတင်းသမားဖြစ်တဲ့ကမာရွတ်မီဒီယာက Editor ကိုဟန်တာငိမ့်ကိုလည်းမလ21ရက်တနင်္လာနေ့တုန်းကစစ်ကောင်စီရဲ့အထူးတရားရုံးကပုံမှန်905ကကြီးနဲ့အလုတ်ကျန်းနဲ့ထောင်တန်းနှစ်နှစ်ချခဲ့ပါတယ်။လက်ရှိမှာတော့ကိုဟန်တာငင်းရဲ့ကျမရဲ့အခြေအနေကောင်းမွန်တယ်လို့ဆိုပေမဲ့စိတ်ပိုင်းဆိုင်ရာထိခိုက်မှုတွေရှိတယ်လို့ဤဇတ်သူတူက VOA ကိုပြောပြပါတယ်
။သူရဲ့ကျမရဲ့ကဟိုရုပ်ပိုင်းဆိုင်ရာကျမရဲ့ကတော့ကိုနေ့ရုံးချိန်တိုင်းတွေ့နေရတဲ့အခါမှာတော့အဆင်ပြေတယ်ပေါ့နော်။စိတ်ပိုင်းဆိုင်ရာကျမရဲ့အနေနဲ့ကတော့ကျမရဲ့အမည်ကိုပြောပြတာပေါ့စိတ်ပိုင်းဆိုင်ရာကတော့သူသိအစင်မပြေဘူးလို့ကျမယူဆတယ်။အဲဒါဆိုတော့ကျမအကူကိုဂျုံချင်းတိုင်းကကျမတို့ကဟိုစိတ်ပိုင်းဆိုင်ရာအတွက်ကိုအမြဲတမ်းအားပေးရတယ်။အဲနောက်တစ်ခုကကြတော့အမိန့်ချတဲ့အပေါ်မှာတော့ကျမတို့အယူခံတက်ဖို့အစီအစဉ်လည်းမရှိပါဘူး။ကျမတို့ကလည်းဒီပေါ်မှာအယူခံတက်ဖို့ပြောတယ်လို့ဇီတာစုကလည်းကျမတို့ကိုအယူခံတက်ဖို့အတွက်ကိုမပြောဘူး။ဒီနေရာဒီပေါ်မှာသူကမီဒီယာသမားတယောက်အနေနဲ့ပေါင်နေကနေသူလုတ်ခဲ့တာအဲ့ဒီပေါ်မှာသူဒီလိုဆွဲထားတဲ့ပေါ်မှာမီဒီယာဥပဒေနဲ့ညှိဆွန်ခြင်းမရှိတဲ့အတွက်သူ့မှာအပြစ်မရှိဘူးလို့ပဲသူခံယူထားတယ်ဆိုတာပဲသူကပြောတယ်ရှင
်ဆရာနာသိမ့်ပြီးတဲ့နောက်2022ခုနှစ်မတ်လ9ရက်နေ့တုန်းကရန်ကုန်မြို့ကမာရွတ်မြို့နယ်မှာရှိတဲ့ကမာရွတ်မီဒီယာရုံးခန်းကိုစစ်ကောင်စီတပ်ဖွဲ့ဝင်တွေဝေရောက်ခဲ့ပြီးတော့ကမာရွတ်မီဒီယာအက်ဒီတာချုပ်ကိုနေတန်မောင်နဲ့အက်ဒီတာကိုဟန်တာငိမ့်တို့ကိုဖမ်းဆီးခဲ့ပါတယ်အမေရိကန်နိုင်ငံသားဖြစ်တဲ့ကိုနေတန်မောင်ကိုတော့2022ခုနှစ်ဇွန်လထဲမှာပြန်လွှတ်ပေးခဲ့ပြီးတော့ကိုဟန်တာငိမ့်ကိုတော့ဆက်လက်ဖမ်းဆီးကပုံမှန်905-ကကြီးနဲ့တရားစွဲပြီးတော့ထောင်ဒဏ်ချမှတ်လိုက်တာဖြစ်ပါတယ်။မြန်မာနိုင်ငံမှာဆေးရနာတင်ပြီးတဲ့နောက်ပိုင်းသတင်းတော်50ဝန်းကျင်လောက်ဖမ်းဆီးခံခဲ့ရပြီးတော့စစ်ကောင်စီရဲ့လွတ်ငြိမ်းချမ်းသာကွင်းနဲ့ပြန်လည်လွတ်မြောက်လာသူတချို့လည်းရှိပါတယ်။ပုံမှန်တက်ထောင်ချခံရသူ10ဦးထက်မနည်းရှိနေပြီးအယောက်50နီးပါးဖမ်းဆီးထိန်းသိမ်းခံနေရစေအမှုရင်ဆိုင်နေရဆဲဖြစ်ပါတယ်မကြခင်အထိသတင်းသမားတွေကိုဖမ်းဆီးမှုတွေလည်းဆက်ပြီးတော့ရှိနေတော့ဖြစ်တယ်လို့ဖမ်းဆီးကံသတင်းတောက်တွေနဲ့ပတ်သက်ပြီးတော့စည်ရင်းကောက်ယူပတ်တန်းတင်နေတဲ့အဖွဲ့တွေကပြောပါရရှင်